စစ်ဆိုးရအုပ်ချုပ်ခဲ့တဲ့တပ်တန်းတချောင်းနှစ်ပေါင်းများစွာအကန့်အသတ်တွေအတားအဆီးတွေနဲ့ကျင်းပခဲ့ရတဲ့အာဇာနီနေ့အခမ်းအနားတွေကိုတော့ NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်ဒီနှစ်မှာလွတ်လွတ်လပ်လပ်နဲ့ခန်းခန်းနာနာကျင်းပဖို့နိုင်ငံတော်ဝန်မှပြင်ဆင်နေကြပါတယ်အာဇာနီနေ့အခမ်းအနားကိုအစိုးရကိုယ်တိုင်ကဦးစီးကျင်းပမှာဖြစ်ပြီးတော့ဒီကနေ့မှနိုင်ငံတော်အလံတဝက်လွှင့်ထူကြဖို့အပြင်အာဇာနီခေါင်းဆောင်ကြီးတွေကြဆုံသွားတဲ့ဒီကနေ့မနက်10:38မိနစ်ဟာအော်အော်ရှေတွေဆွဲပြီးတော့ဂုံပြူဖို့အတွက်ကိုလည်းကြေညာချက်တွေထုတ်ပြန်ထားပါတယ်။ဒါပြင်လည်းရန်ကုန်မှာရှိတဲ့အာဇာနီဗိမာန်နဲ့အတူဝင်ကြီးများရုံးတွေကိုအကြီးအကျယ်ပြင်ဆင်မှုတွေပြုလုပ်ခဲ့ပြီးခြိတက်ဂါရဝပြုနိုင်ကြမှာဖြစ်တယ်လို့ဗိုလ်ချုပ်ပြရိုက်ကိုလည်းပြင်ဆင်ထားပါတယ်။ဒီကနေ့ကြောက်တဲ့69ချိန်မြောက်အာဇာနီနေ့အခမ်းအနားကိုဘဂတများအဖွဲ့ချုပ်ကဂုံပြူဖို့ပြင်ဆင်နေရတဲ့ပတ်သက်လို့ကျောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုတီဟာဝင်းတင်ပြောပြတာကတော့
ကျွန်တော်ပထမအနေနဲ့10:38မိနစ်မှာအသွေးဝင်ရုံသွားပြီးတော့ကျွန်တော်ကာရာပြုမယ်ဘဂတများအဖွဲ့ချုပ်ရဲ့တောင်ပိုင်းခရိုင်ပေါ့နော်ပညာသနာကောင်းရှိတယ်ပညာသနာကျောင်းကျောင်းသားတွေအကုန်လုံးကိုကျွန်တော်တို့ခေါ်ရမယ်ခေါ်ရပြီးတော့အဲ့မှာဒီကလေးတွေနေထိုင်မှုနဲ့ကာရာပြုကျင်တယ်ကာရာပြုပြီးသွားလို့ကျွန်တော်တို့ဗိုလ်ချုပ်ပြတိုက်ကိုသွားပြီးတော့သူတို့အနေနဲ့လေ့လာဖို့ရအောင်ကျွန်တော်တို့ဘဂတများအဖွဲ့ချုပ်အနေနဲ့ကူညီပေးပါနော်ကိုကြီးပြီးသွားလို့ရှိရင်ကျွန်တော်တို့အဲ့စနစ်ခွဲဝင်းကျင်မှာ user hotel ကနေပြီးတော့အာဇာနီဂုံးကိုကျွန်တော်တို့တွားရောက်ပြည့်တဲ့အလေးပြုဖို့အစီအစဉ်ရှိပါတယ်ခင်ဗ
ျထူးခြားချက်အနေနဲ့နိုင်ငံတော်အဆင့်ဖြစ်ကျင်းပမယ့်ဒီကနေ့အာဇာနီနေ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်းကလည်းရန်ကုန်ကအာဇာနီဘိမ်းမှမှာတက်ရောက်ပြီးတော့ဂါရဝပြုမယ်လို့သတင်းထုတ်ပြန်ထားပါတယ်အလားတူမန္တလေးမြို့မှာလည်းဒီကနေ့ကြောက်တဲ့အာဇာနီနေ့အခမ်းအနားတွေကိုကျင်းပဖို့အတွက်ပြင်ဆင်နေရတဲ့ပတ်သက်လို့မန္တလေးမြို့ကကိုမင်းထက်ငင်းချမ်းကလည်းအခုလိုပြောပြထားပါတယ်ရှင
်ဒီနေ့ကတော့တိုင်းဒေသကြီးစိုးရွားအဖွဲ့ကိုယ်တိုင်ကဒီမန္တာတီဗီအစိမ့်အားသာခွဲမှာအဲ့ဒီမှာဒီမနေ့၈နာရီကနေခန်းစားပြီးတော့ညနေ၃နာရီထိကိုဒီလွမ်းလူပန်းကိုပန်းချင်းနေလာပြီးခြားနိုင်တယ်ဆိုတဲ့အကြောင်းနောက်၁၀နာရီ၃၀ခွန်မှာလည်း over swap ပြီးတော့မှာအဲကျွန်တော်တို့အားလုံးဒီအလေးပြုတဲ့ခန်းစားတွေလည်းလုပ်မယ်ဆိုတာပေါ့နောက်သူပြင်းတော့ကျွန်တော်ဒီနေ့မှာတော့ထူးခြားတာတော့ရန်ကုန်မှာလည်းလာဒီကာကြုတ်တက်တယ်လို့ပဲဒီမှာလည်းပဲသေးပြခန်းစားတွေလည်းပါမယ်လို့သိရတယ်ကျန်တာတွေကတော့ကျွန်တော်တို့မြန်မာရန်အောင်တက်သူမှလည်းပဲဒါအဲဆွမ်းလောင်းကုသိုလ်ပြုတာတွေရှိမယ်နောက်တစ်ခါကျွန်တော်မြို့နယ်အသီးသီးတွေကလည်းလုပ်ကြတာတွေရှိမယ်နောက်နေ့စဉ်လည်းချက်တီကြတဲ့ကပဲကျင်းပနေကြဖြစ်တဲ့ကန်တကုံမဆိုးရင်ကြောင်းတိုင်းမှလည်းပဲအာဇာနီနေ့ခန်းနာကိုဒါ18/16/19အရင်ကအကျိုးခန်းနာတွေပေါ့ကျွန်တော်တို့ပြိုင်ပွဲတွေကလေးတွေပြည်သက်တွေပြန်လုပ်ပေးခဲ့ပြီးတော့ကျွန်တော်တို့စီစမ်းလက်လက်ရတဲ့စုံကြီးအလေးပြုတာရဲ့အလုပ်မယ်10:39မှလည်း over ဆွဲပြီးတော့ကျွန်တော်တို့လေးပြုမယ်ပေါ့လေဒီမနော်ရမာမှာရှိတဲ့ကျွန်တော်ဗိုလ်ချုပ်မြင့်စီးခြေရုပ်ကိုလည်းပဲအဲဒါဆိုင်ရာပြုပြင်ပြောမောမန်ထားတာတွေလည်းရှိပါတယ်အဲ့ဒီကိုလည်းတချို့တွေကအပန်းငွေချတော့ဒီပြုကြမယ်ဆိုတာတွေလည်းရှိကြပါလိမ့်မယ်နောက်ပသိင်းကြီးမျိုးနဲ့မှာလည်းပဲဒီအာဇာနီရင်းမြင်းတွေမှာအလုံးမာတွေရှိပါတယ်နောက်တော်တော်များမှလည်းဒီခန္ဓာတွေလုံးမယ်လို့ကျွန်တော်တို့ကြိုင်မြင့်တည်ထားပါတယ်နောက်မန်လေးမှာလည်းပဲဒါလူငယ်တွေဘက်ကဆိုတဲ့ graphic design ပေါ့ကျွန်တော် graphic design နဲ့အဲဒီအာဇာနီကောင်းဆောင်ကြီးတွေရဲ့ကိုယ်ဦးရဲ့ပုံတွေကိုဒါရေးဆွဲပြီးတော့ကုန်ပြုကြတာတွေလည်းရှိပါတယ်ဒီနှစ်ကတော့ပြင်အာဇာနီနေ့ထိမှခန္ဓာကိုခြေခြေပြက်ပြက်နဲ့ပို့ပြီးတော့အမြင်တွေ့ရလိမ့်မယ်လို့အဲ့လိုပဲကျွန်တော်တို့မှတ်ယူပါတယ်ကျွန်တော်တို့လည်းမင်းအစောစောဒါကြောင်းသားတကယ်တွေနဲ့ကျွန်တော်တို့ဒီအာဇာနီကောင်းဆောင်ကြီးတွေကိုလမ်းတဝက်လွတ်ထူပြီးတော့မှကျွန်တော်တို့ဂုံပြူပန်းချင်းပန်းဝေတွေနဲ့ဟလာကျွန်တော်တပ်ပေါ်နဲ့ကိုင်ဆောင်ပြီးစီတန်းနဲ့လဲကြတာတွေဝယ်အားပေးကြမယ်နောက်ပြီးတော့ဒီစနေသုံးရက်ကောမှာတော့အားလုံးညီတက်ပြီးတော့မှဟိုအဆွဲတန်းနဲ့တူကျွန်တော်လေးပြုကြမယ်ဒီလိုပဲအကြမ်းရှိပါတယ်အဲ့တော့ကုသိုလ်ပြုခါးတာတွေလည်းအားကြီးရှိကြမယ်လို့ကျွန်တော်သိထားပါတယ
်1990လောက်ကစလို့အာဇာနီနေ့အခမ်းအနားတွေကိုအကန့်အသတ်နဲ့ကျင်းပခဲ့ရပြီးဒီနှစ်မှာလွတ်လွတ်လပ်လပ်နဲ့ကျင်းပခွင့်ရတဲ့အာဇာနီနေ့ရဲ့အနှစ်အယျသာဟာနိုင်ငံရဲ့ရှေ့အနာဂတ်တွေလည်းအလွန်အရေးပါတယ်လို့ကိုမင်းထက်ငြိမ်းချမ်းကပြောပါတယ်
။ဒီဇမတာနဲ့ရုပ်ရှင်တရားကိုယ်တိုင်ကလည်း1990ခုနှစ်ကစပြီးပိတ်ပင်ရပ်ဆိုင်ထားခဲ့တဲ့အလားဒီအော်ဒါနဲ့လည်းပြန်ပြီးတော့လွှင့်မယ်။နောက်ဒီ MRDB မှာလည်းဒီဇာမနာခန္ဓာတွေလည်းကြီးရှုကြရတဲ့အတွက်မျိုးဆက်တော်တော်ကိုပြတ်ပြီးတော့မှအလားငွေဆက်ကူပေါ်မှာတော့ဗိုလ်ချုပ်ပုံကိုမတွေ့ရတော့ပဲနဲ့အာဇာနီဆိုတာဝေးစွာရှိနေတဲ့အနေထားနဲ့ဒီနေ့ဆိုရင်ဒါတွေသိမြင်လာရတဲ့ပုံပြီးကျေအမြတ်တည်တာတွေအတွက်တော့ကောင်းတဲ့အလားအလာတွေဖြစ်ပါတယ်ကျွန်တော်တို့နိုင်ပြည်ရတာကျေးဇူးရှင်ကြီးတွေကိုကျေးဇူးပြုဖို့အထူးမှတ်ပြုကြဖို့ဆိုတာလေဒါလက်ရှိကံပြီးတော့မှတမိုင်းကိုတပ်ပိုးထားပါမှရှေ့နာကလည်းကောင်းမှဖြစ်တဲ့အတွက်တော့ကျွန်တော်တို့အခုဒီအနှစ်သာရပိုင်းနဲ့တော့ပုံပြီးကျေနပ်လာတယ်လို့လည်းပဲမြင
်ရန်ကုန်နဲ့မန္တလေးမြို့တွေမှာဒီကနေ့ကျင်းပမယ့်အာဇာနီနေ့အခမ်းအနားကြောင်းပြီးရှမ်းပြည်နယ်ဘက်ကိုလည်းကြည့်ရအောင်ပါရှင်ရှမ်းပြည်နယ်မှာလည်းဒီကနေ့ကြောက်တဲ့အာဇာနီနေ့အခမ်းအနားကိုဘယ်နှစ်ကမှနဲ့မတူအထူးစီကားဖို့အတွက်ပြင်ဆင်ထားတယ်လို့ရှမ်းပြည်နယ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ခင်မိုးမိုးကပြောပါတယ်
။တောင်ကြီးမှာဒီနှစ်အာဇာနီနေ့ကတော့အစီအစားဆုံးဖြစ်မှာပဲ။တောင်ကြီးတမျိုးလုံးမှာရှိတဲ့အဖွဲ့တွေလူစုတွေအကုန်လုံးကဒီပို့ချုပ်ပန်းညံကိုအကုန်လုံးကခြိတက်ကြမယ်။အစိုးရအဖွဲ့ကတော့မနေ့၈နာရီမှာအဲဒီပို့ချုပ်ကြီးအလေးပြုမယ်လို့သိရတယ်။တောင်ကြီးမြို့နယ် NLDတောင်ကြီးခရိုင် NLD ဒီတောင်ကြီးမှာရှိတဲ့ရက်ကြီး NLD ပြီးနေ NLD အားလုံးက မြင်းရုပ်ဆိုတာမင်္ဂလာဦးရခွဲမှာရှိတဲ့မြင်းရုပ်ရှိတယ်အဲ့ဒီမြင်းရုပ်ကနေပြီးတော့လူလူတွေအကုန်လုံးကချီတက်ကြမယ်ကျင်ရက်ကျေးဆိုလို့ရှိရင်85ဘွဲ့ရှိတယ်အဲ့ဒါအကုန်လုံးချီတက်ကြမယ်နောက်တစ်ခါဒီနှစ်မှာထူးခြားတာကချမ်းပြည်နယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကလည်းမင်းညောင်းကနေပြီးတော့မနေ့၈နာရီမှာပို့ချုပ်ကျေးရုပ်ကိုချီတက်မယ်အဲ့လိုချီတက်တဲ့အချိန်မှာဒီကျောင်းသူလေးတွေကနေပြီးတော့မှအာဇာနည်ကြီးကိုဦးရဲ့ဓာတ်ပုံတွေကိုဂိုင်လာမယ်နောက်တစ်ခါဒီနိုင်ကျင်းအလံကိုလည်းတယ်လာမယ်နောက်တစ်ခါဒီနိုင်ကျင်းအဖွဲ့ကနေပြီးတော့ဝင်းနေချင်းတဝင်ဟွာလည်းရှိတယ်အဲ့ဒီဝင်းနေချင်းတဝင်ဟွာတွေကိုလည်းဖတ်ကြမယ်အဲ့နောက်တစ်ခါဒီကျမတို့တွေကနေရှင်းလေးလုံးချရာတော့ရှိတယ်အောင်မြေပုံစံကျောင်းမှာကလည်းအာဇာနည်နဲ့ဆုံးကတ်လူပွဲနဲ့ဝါစုတင်ငန်းကတ်လူပွဲကိုတစ်ခါတည်းပူတွဲပြီးလုပ်မယ်နောက်တစ်ခါဒီရက်ွက်တိုင်းတောင်ကြီးမြို့မှာရှိတဲ့ရက်ွက်တော်တော်များများကအာဇာနည်နဲ့ဆုံးကတ်လူပွဲကိုရက်ွက်တိုင်းလို့လုပ်ကြတယ်၈ရက်နေ့မှာကိုမျိုးပေါ်မှာလှည့်ပြီးတော့ဟိုလော့စပီကာနဲ့ပေါ့နော်လှည့်ပြီးတော့အာဇာနည်နေ့မှာဒီ10:39မှာရောက်ရှိတဲ့နေရာနေပြီးတော့အုပ်အော်ဆွဲရတာတွေကိုလုပ်ကြဖို့နောက်တစ်ခါဒီဖုန်းနဲ့အုပ်အော်တွေပေါ့နော်အဲ့ဒီဟာတွေဆွဲကြဖို့နောက်ဒီရောက်တဲ့နေရာနေပြီးတော့ကားတွေရင်းနေရက်တန့်ပြီးတော့အလေးပြုကြဖို့အဲ့ဒါတွေကိုလေကားနဲ့ကိုလိုက်ပြီးတော့လော့စပီကာနဲ့တမျိုးလုံးအော်ပြီးတော့နှူးစော်နေရှင
်ဒါကတော့ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဒီကနေ့ကျင်းပမယ့်အာဇာနည်နေ့အခမ်းအနားအကြောင်းတချို့ပါရှင်1948ခုနှစ်ဇူလိုင်လ19ရက်နေ့ရန်ကုန်ကအတွင်းဝင်ရုံးမှာဂလုံဦးစောနဲ့အတူအပေါင်းပါတစုရဲ့လှုပ်ကြံမှုကြောင့်ဗိုလ်ချုပ်အောင်ဆန်း၊ဒီတို့ဥပချိုး၊ဥပဝင်း၊မိုက်ပွန်စောဘွားကြီးဆက်ဆန်းထွန်း၊သခင်မြ၊မန်ဘာခိုင်ဥရာဇနဲ့သူဦးအောင်မောင်ရဲဘော်ကိုထွေးစတဲ့အာဇာနည်ကိုဦးသွေးမြေကြခဲ့ရတဲ့ဒီကနေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာပါဒီကနေ့ကြောက်တဲ့အာဇာနည်နေ့အခမ်းအနားတွေကိုနိုင်ငံတော်ဝန်မှမကြခင်အတွင်းအကြီးအကျယ်ကျင်းပဖို့ပြင်ဆင်နေကြပါတယ်ကျမတို့ RFA မြန်မာပိုင်းကလည်းဆိုတော်မေလာမြိုင်တည်ဆို့ထားတဲ့အလေးပြုပါတယ်ဆိုတဲ့သတင်းနဲ့ဒီကနေ့ကြောက်တဲ့69နှစ်မြောက်အာဇာနည်နေ့အခမ်းအနားအတွက်ဂုဏ်ပြုထုတ်လွှင့်ပေးချင်ပါတယ်ရှင
်Yeah.